မကြာခင်ကျင်းပမဲ့ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့အစိုးရတဲ့အနေနဲ့ဒုက္ခသည်တွေအရေးအလေးထားဆောင်ရွက်ဖို့ထိုင်းနိုင်ငံနေဆက်ဒေသကဒုက္ခသည်တွေလူလာနေတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါလာမဲ့တနင်္ဂနွေနေ့ကျရင်ရွေးကောက်ပွဲတွေကျင်းပဖို့ဆရာထက်တန်နေခြင်းမှာပဲထိုင်းနိုင်ငံနေဆက်ဒေသရောက်မြန်မာနိုင်ငံကဒုက္ခသည်တွေကြားမှာတော့မျှော်လင့်ချက်တွေမေးမိနေပါတယ်ထိုင်းမြန်မ မှာအစိုးရအဆက်ဆက်ကဒုက္ခသည်အရေးကိုအလေးနဲ့ထားတာမတွေ့ရဘူးလို့လည်းဆိုပါတယ်
။အာမြန်မာသူတက်ပြောင်းလဲမှုငွေလင်းကြတယ်သူတို့လည်းဟိုကလူကူသိခါရှိရှိနဲ့ပြန်နိုင်ဘူးသူတို့လည်းပြောနေကြသို့တော့သူတို့ပြောလဲလို့ဖြစ်မလာကြဘူးနောက်တစ်ခါဒုက္ခသည်အရေးကိုလည်းဖြည့်သွင်းလေးနဲ့ထားတာမတွေ့ရဘူးဒီရတဲ့အတွက်စိတ်ပြအားကြီးနေမှုရှိသေး
တယ်။မြန်မာနိုင်ငံမှာအယက်သားအစိုးရတက်လာပေမဲ့ဒုက္ခသည်တွေအရေးအာယုံဆိုင်ချေရှင်းတာမျိုးတွေမတွေ့ရတဲ့အတွက်မျှော်လင့်ချက်တွေအားနည်းလာကြတာလို့လည်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။အခုပြောလို့ရှိရတော့အမှန်ပြောလို့ရှိတော့ညီလေးချင်းပါမရှိတော့ဘူး။ဘာလို့ဆိုရင်အရင်ကဆိုကျွန်တော်ပြောရအဲဒီ NLG ဒီတော့ကျွန်တော်တို့မျှော်လင့်ချက်ရှိတာပဲ။ဒါနဲ့တကယ်ကျလို့ရှိတော့ဒီလိုအကျဉ်းတို့အဲဒီတော့လည်းအစီအစဉ်နဲ့ပတ်သက်တာဘာမှရှိနေမရှိတော့ကျွန်တော်လည်းတော့ခက်တယ်လေ။ဘာလို့ကျွန်တော်လည်းနေကြည့်တယ်လေကျွန်တော်မင်းတော့ဒီနေ့ဆိုလည်းအစိုးရကျွန်တော်ဒုက္ခနဲ့ပတ်သက်တာဘာမှရှိနေမရှိဘူးကြည့်။ကျောင်းကသုံးလာတော့ကျွန်တော်တို့အဲဒီကုမြနဲ့ညှိကြုပ်လေးနဲ့တွေ့တယ်လေ
။
ဒီတော့ဒီလိုပြောတော့ကျွန်တော်ကလည်းတော့ကုမြလာပေါ့။အားသိသွားတာပေါ့။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရမတိုင်ခင်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရဲစေရေးသဘောတူညီချက်ရယူပြီးဒုက္ခသည်တွေရဲ့အရေးကိုပါဖြေရှင်းမယ်လို့ဆိုပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်တာကလည်းအဓိကပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးဥရောပတ်ထွေးကပြောပါတယ်
။ဟုတ်ပါဦးလားဒီနေ့ပြောရတယ်။ဘာမှကျွန်တော်တို့လက်ရှိကဘာမှမရှိဘူးလေ။ဘာလို့လဲကျွန်တော်တို့ NC ကဘာလို့လဲပြောထားတယ်ရှိတာပဲဒီနေရာလုံးရှိသွားတယ်ဒီဘဒုက္ခတွေကြောင့်ပတ်တယ်လည်းသူကစဉ်းစားပြီးတော့ထည့်ကြတယ်တကယ်ကြောက်ရှိတော့သူကဘာမှမလုပ်ပြီးတော့ဆိုလို့လူတွေ့တယ်လဲတော့ဒီလိုပဲမျိုးကြီးတော့တော့ငါအချိန်နဲ့တွေ့တာအခုကျတော့သူတို့လူတွေကဘာမှအဲ့ဒီကိစ္စပြတ်အတက်လာကြတော့မင်းကြီးတော့သူကဘာမှစိတ်ဝင်စားမှမရှိဘူးဘာလို့တကယ်အချိန်နဲ့တွေ့အားလို့ရှိရင်တော့ကျွန်တော်တို့ကသူတို့ကတော့ပြန်သွားပါလေဘာမှအစီအစဉ်မရှိတော့ဒါတော့သူတို့လူဒီလိုကြမ်းနေမရဘူးလေတကယ်ကြမ်းလို့ရှိရင်နေရာတွေအင်းတွေမြေတွေလှုပ်ရှားဖို့ကတော့သူတို့အတွေ့အကြုံတော့ခက်ခဲရှိနေတာရှိတာရှိတာဟောသူတို့လူကသူတို့နေရာတွေမြေကြီးကဘာများသိလားကုန်ကြီ
းထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3နီးပါးလောက်ခိုးလုံနေထိုင်နေကြတာပါဒုက္ခသည်တွေဟာ1985ခုနှစ်လောက်ကတည်းကထိုင်းနယ်စပ်ကိုစတင်ခိုးလုံလာခဲ့ပြီး1984ခုနှစ်ကြမှာထိုင်းအစိုးရကအသိမှတ်ပြုခဲ့ပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအကူအညီတွေစတင်ရခဲ့တယ်လို့ဆိုပါတယ်နှစ်ပေါင်း40ကျော်ကြာပြီဖြစ်တဲ့စစ်ပြေးဒုက္ခသည်တွေဟာအခုအချိန်ထိသူတို့အရေးကိုစိတ်ဝင်စားမဲ့အစိုးရတည်းရဲ့ပေါ်လာနိုင်မလားဆိုပြီးလွန်ခဲ့တဲ့9နှစ်ခန့်ကစိတ်ဝင်စားခဲ့ကြပါတယ်ဒါပေမဲ့အခုခါမှာတော့မြန်မာပြည်ရဲ့ရွေးကောက်ပွဲရလဒ်ဟာဘယ်လိုပဲဖြစ်လာပါစေသူတို့အတွက်မျှော်လင့်ချက်သိမ့်မရှိကြဘူးလို့ယူဆနေကြပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ